Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြေးကြပါလေလားခင်ဗျာ VOA အမေရိကန်သားရဲ့2019ခုနှစ်မေလ9ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ1925ရုပ်ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါနောက်ဆုံးအကြော့ပြင်သစ်သမရရွေးကောက်ပွဲကိုဒီကနေ့ကျင်းပနေပါပြီနိုင်ဂျီးရီးယားနိုင်ငံကနှစ်နှစ်ချီပြန်ပြီးဆွဲခံခဲ့ရတဲ့ချီပုတ်ရွာကအကြောင်းသူ80ကျော်တို့ဒီကနေ့မြို့တော်အဘူဂျာကိုပြန်ရောက်လာကြပါတယ်အမေရိကန်စီးရီးအကြံပေးတွေနေထိုင်ရာအီရန်နိုင်ငံကအစီအခြေဆိုင်စခန်တစ်ခုထိုက်ကိုက်ခံရပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါခင်ဗျာစကိုင်းတိုင်းကနီမျိုးမှာလေပြင်းတိုက်တစ်ပင်ပြိုလဲတာတွေဖြစ်ပြီးလူသေဆုံးမှုလည်းရှိခဲ့ပါတယ
်ဒီကလူတို့ရဲ့263ပေါ့နောက်တော့ပြင်းကြောက်ဆောက်ကလေးလုံးဆောက်ပြင်းကြောက်ခုနှစ်ကြောင်းဆမဆိုင်ဆောက်က9ခုတို့ဒီပါရင်လန်နာတို့ဘာလို့ပေါ့လေနောက်တစ်ပင
်စကိုင်းတိုင်းလူကေပြန်ညွှန်ကြားမှုဥစဝီလီဖရန့်ပြောသွားတာဖြစ်ပါတယ်သတင်းလေးပြီးမှတင်ဆက်ဖို့ရှိပါတယ်ဒီအကြောင်းနဲ့အတူနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရန်နိုင်တို့ကပြောပြပါလိမ့်မယ်ခင်ဗျာ
ပြင်သစ်သမ္မတနောက်ဆုံးအချက်ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါပြီပြင်သစ်ခေတ်သစ်သမိုင်းမှာအခြေအတင်အငင်းပွားပွဲအများဆုံးရွေးကောက်ပွဲတစ်ခုဖြစ်တယ်လို့လည်းပြင်သစ်ပြည်သူတွေကပြောဆိုကြပါတယ်ကမ္ဘာလုံးဆိုင်ရာဖြစ်တည်မှုနဲ့အတူလက်ရောညီတွေဆက်လက်နေထိုင်မလားဒါမှမဟုတ်လေဥရောပသံတမန်ကနေခွဲထွက်ပြီးကိုပိုင်လမ်းကြောင်းတစ်ခုကိုဖော်ဆောင်မလားဆိုတာကိုဆုံးဖြတ်မယ်ရွေးကောက်ပွဲလို့လည်းပြောဆိုကြပါတယ်အလို့အကန်းရွှေပြောင်းဝင်ရောက်မှုနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကြီးစိုးထားတဲ့ဒီကနေ့ကျင်းပနေတဲ့ဒုတိယနဲ့နောက်ဆုံးအကြော်သမ္မတရွေးကောက်ပွဲမှာတော့ဥရောပသံတမန်ကိုလိုလားသူစီးပွားရေးဝန်ကြီးဟောင်းအလဲအလတ်ဝါဒီအီမန်နျူအယ်မာခရွန်နဲ့ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်သူအမျိုးသားရေးဝါဒီမရင်းလက်ပန်တို့ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာဖြစ်ပါတယ်ဒီကနေ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးကောက်ယူထားတဲ့စစ်တမ်းတွေအရတော့အီမန်နျူအယ်မာခရွန်ကထောက်ခံမဲ63ရာခိုင်နှုန်းနဲ့ထောက်ခံမဲ38ရာခိုင်နှုန်းလောက်ပဲရတဲ့မရင်းလက်ပန်ကိုအပြတ်အသတ်အနိုင်ရမယ်လို့ခန့်မှန်းထားကြပါတယ်သမ္မတလောင်းနှုတ်တို့ဒီကနေ့မှတနင်္လာစီမဲပေးခဲ့ကြပြီးသတင်းတောက်လေးလည်းဝိုင်းနေပါတယ်လက်ရှိသမ္မတဖရန်ဆွာအော်လွန်းလည်းဒီကနေ့မဲပေးပြီးသွားပါပြီ။သမ္မတလောင်းတဦးဖြစ်တဲ့မရင်းလက်ပန်ကတော့ဥရောပသမ္မဂကိုမလိုလားတဲ့သူမရဲ့ရည်တည်ချက်။နောက်ပြင်သစ်နိုင်ငံတွင်မွတ်စလင်တွေဝင်ရောက်မှုကိုရပ်ပစ်ဖို့စော်အုပ်မှုတွေကြောင့်ကမ္ဘာတစ်လွှတ်စိတ်ဝင်စားခံရသူဖြစ်ပါသည်။အကျိုးစစ်တမ်းတွေမှာရှေ့ကပြေးနေတဲ့အီမန်နျူအယ်မာခရွန်ရဲ့ရှုမြင်ချက်ကတော့လုံးဝဆန့်ကျင်ကွဲလဲပါသည်။ကမ္ဘာလုံးဆိုင်ရာဖြစ်စဉ်ကြီးကိုနောက်ကျောင်းပြန်လှည့်စရာမရှိဘူးလို့သူကအကြေညာပြောဆိုခဲ့တာပါ။တနင်္ဂနွေလုံးမှာလည်းလုံခြုံရေးကိုတင်းကျပ်ထားပါတယ်။မြို့တော်ပါရီနီးစ်နဲ့တခြားမြို့တွေကမဲယုံတွေကိုစောင့်ကြည့်ဖို့အတွက်ရဲတပ်ဖွဲ့ဝင်တွေစစ်သားတွေနဲ့ပုဂ္ဂလိကလုံခြုံရေးဝန်ထမ်းပေါင်း 5,000 ကိုအစိုးရကလုံခြုံရေးချထားပါတယ်။နောက်ဆုံးအချက်ပြင်းထန်သမရရွေးကောက်ပွဲမှာမဲထွက်ပေးသူကတော့ပြီးခဲ့တဲ့2012ခုနှစ်ကနေနှိုင်းရှင်ရင်နည်းနေသေးတယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။တနင်္ဂနွေနေ့နေ့တဝက်ရေးတွက်မှုတွေအရမဲထွက်ပေးသူက 28.23 ရာခိုင်နှုန်းသာရှိနေပြီး2012ခုနှစ်တုန်းကဒီအချိန်မှာ 30.66 ရာခိုင်နှုန်းထိရှိခဲ့တယ်လို့ပြည်ထောင်ဝင်ကြီးဌာနကထောက်ပြပါတယ်။မဲယုံတွေကတော့ည8နာရီမှာအပြီးပိတ်သိမ်းမှာဖြစ်ပါတယ်
။နဂျီးရီးယားနိုင်ငံမြောက်ပိုင်းချီပုတ်မြို့မှာ2014ခုနှစ်ကဘိုကိုဟာရမ်အဖွဲ့တွေပြန်ပြီးဆွဲသွားခဲ့တဲ့ကျောင်းသူတွေက82ယောက်ကိုဘိုကိုဟာရမ်အဖွဲ့ကပြန်လွတ်ပေးလိုက်ပြီဖြစ်ပါတယ်။အခုလွတ်ပေးလိုက်တဲ့ကျောင်းသူလေးတွေဟာနိုင်ဂျီးရီးယားနိုင်ငံမြို့တော်အဘူဂျာမြို့ကိုဒီကနေ့မှရောက်လာခဲ့ပြီးတော့သမ္မတမိုဟာမဒူဘူဟာရီကိုဒီနေ့နောက်ပိုင်းမှာတွေ့သောဖို့ရှိပါတယ်။သူတို့ရဲ့မိသားစုဝင်တွေနဲ့မတွေ့ခင်မှာတော့သူတို့ကိုချမ်းမာရေးစစ်စစ်မှုတွေလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့နဲ့အစိုးရကိုယ်စားလှယ်တို့အကြားမှာအချင်းတော်ကြားဆွေးနွေးခဲ့ပြီးတဲ့နောက်အဲ့ဒီကျောင်းသူလေးတွေကိုအခုလိုပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်။နိုင်ဂျီးရီးယားနာပိုင်တွေကထိန်းသိမ်းထားတဲ့ဘိုကိုဟာရမ်အဖွဲ့ဝင်တွေလို့တန်ကြားရှိရတဲ့သူတွေကိုအလဲအလှယ်လုတ်တဲ့အနေနဲ့ဘိုကိုဟာရမ်အဖွဲ့ကပြန်လွတ်ပေးလိုက်တာဖြစ်တယ်လို့နိုင်ဂျီးရီးယားသမ္မတရုံးရဲ့ကြေညာချက်မှာပြောထားပါတယ်။ဒါပြန်ကြန်ရှိနေသေးတဲ့အကြောင်းသူတွေလွတ်မြောက်လာဖို့သမ္မတဘူဟာရီဘက်ကအကောင်းမြင်မျှော်လင့်ထားတယ်လို့လည်းဒီကြေညာချက်မှာပြောထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီအကြောင်းသူတွေကိုပြန်လည်လွတ်မြောက်လာတယ်ဆိုတဲ့သတင်းကိုသတိထားမိပြီးတော့အခြေအနေကိုစောင့်ကြည့်နေတယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနတာဝန်ရှိသူတို့ကပြောကြားလိုက်ပါတယ်ခင်ဗျာ။
အမေရိကန်စီးရီးအကြံပေးတွေနေထိုင်ရာအီရတ်နိုင်ငံမြောက်ပိုင်းကစစ်အခြေစိုက်စခန်းတစ်ခုကိုစစ်သွေးကြွတွေတိုက်ခိုက်တာကြောင့်နှစ်ဦးသေဆုံးပြီးတော့6ဦးဒဏ်ရာရတယ်လို့အီရတ်လုံခြုံရေးတပ်ဖွဲ့တွေကပြောပါရတယ်။တ ေဆုံးထဏ်ရာရသူတွေထဲမှာအမေရိကန်တွေပါသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကီရာကိုအနီးကအခြေဆိုင်စခန်းမှာအသေးခံဘုံခွဲသမားနှစ်ဦးကအသေးခံဖောက်ခွဲခဲ့တာလို့အာနာပိုင်တို့ကပြောပါတယ်။နောက်ထပ်စစ်သွေးကြွ၃ဦးထုတ်ကိုတော့ပက်ရှမာဂါခတ်တိုက်ခိုက်ရေးသမားတွေကပြစ်တက်လိုက်ပါတယ်။အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းပြောဆိုရဲဆိုပြီး Reuters သတင်းကဖော်ပြပါတယ်။ပက်ရှမာဂါခတ်တိုက်ခိုက်ရေးသမားတွေနဲ့အနောက်နိုင်ငံစီးရီအကြံပေးတွေကိုရည်ရွယ်ပြီးခရူးစိတ်စစ်ပွဲမှာပါဝင်တိုက်ခိုက်သူတွေနဲ့ဖောက်ပြန်ရေးသမားဒါဇင်နဲ့ချီထိခိုက်သေးဆုံးခဲ့တယ်လို့ IS တွေကပြောဆိုတဲ့အကြောင်းလဲ Reuters သတင်းကရေးပါတယ်အခုတိုက်ခိုက်ခံရတဲ့ Kirkuk မြို့ရဲ့အနောက်မြောက်ဘက်ကကီလိုမီတာ140အကွာမှာရှိတဲ့မိုဆူးမြို့ထဲကအစ္စလာမ်ရဲ့အစွန်ရောက် ISD ကိုရှင်းပစ်နိုင်ဖို့အမေရိကန်ဥဆောင်တဲ့ညွန်ဖောင်းအဖွဲ့တွေအကူအညီနဲ့အီရတ်တပ်ဖွဲ့တွေကတိုက်ခိုက်နေတာဖြစ်ပါတယ်။ဒါပေမဲ့မိုဆူးမြို့တွင်ဒေသအတော်များများကတော့စစ်သွေးကြွတွေထိန်းချုပ်ထားဆဲဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတဒေါနယ်ထရမ့်ကရွေးကောက်ပွဲမဲဆွယ်စီးရင်းကာလတည်းမှာနိုင်ငံတော်ဝန်ထိုးလာနေတဲ့ဘိန်းနဲ့အလားတန်တူတဲ့မွေးဆေးဝါးအလွဲသုံးစားမှုပြဿနာကိုဖြေရှင်းသွားမယ်လို့မဲဆွယ်ခဲ့ပြီးတဲ့နောက်မှာအင်ဂျီရောရဲ့မွေးဆေးဝါးထိန်းချုပ်ရေးရုံးအတွက်ပေးတဲ့ရန်ပုံငွေကိုတိတိတသာဖျက်တောက်ဖို့ထရမ့်အစိုးရအဖွဲ့ကအဆိုပြုလိုက်ပါတယ်။အစိုးရရဲ့စီမံခန့်ခွဲရေးနဲ့အသုံးစရိတ်ဆိုင်ရာရုံးကကနဦးထွက်ပေါ်လာတဲ့2018အသုံးစရိတ်အရအမျိုးသားမွေးဆေးဝါးထိန်းချုပ်ရေးမူဝါဒရုံး ONDCP အတွက်ပေးထားတဲ့ရန်ပုံငွေကိုအမေရိကန်ဒေါ်လာ364သန်းကနေ24သန်းအထိချော့ချသွားမှာဖြစ်ပါတယ်။ဒါဟာရာဂိုင်းနှုန်းအားဖြင့်တော့95ရာဂိုင်းနှုန်းချော့ချတာဖြစ်ပါတယ်။လွှတ်တော်ကနေပြီးတော့ထောက်ခံထားတဲ့မွေးဆေးဝါးထိန်းချုပ်ရေးအစည်းအဝေးနှစ်ရက်ကိုပြန်ဖြတ်ဖို့အတွက်ဒီဆိုပြချက်ထဲမှာတောင်းဆိုထားတာဖြစ်ပါတယ် Republican Party အထက်လွှတ်တော်အမတ် Rob Portman ကတော့ဒီနိုင်ငံမှာဘိမ်းဘူနဲ့ဆေးဝါးအလွဲသုံးစားလုပ်တဲ့ပြဿနာတွေရှိနေပြီးတော့ဒါတွေကိုပြောင်းနိုင်ဖို့အတွက်အထောက်ပံ့တွေပေးသွားတတ်ပါတယ်ဒီပြဿနာကိုလက်တွေ့ဖြေရှင်းပေးနေရတဲ့သူတွေကိုပေးနေတဲ့အစည်းအဝေးကိုရုတ်တရက်မဖျက်တင်ပါဘူးလို့ပြောပါတယ်ဒီအသုံးစရိတ်နဲ့ပတ်သက်ပြီးတော့အပြီးသက်ဆုံးဖြတ်ချက်မချသေးကြောင်းဒါပေမဲ့ဒီနိုင်ငံတွင်းမှာဖြစ်နေတဲ့မွေးဆေးပြဿနာဟာသမ္မတထရမ့်ရဲ့အဓိကဦးစားပေးမှုဖြစ်တယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တယ်လို့လည်းအင်ဂျီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကပြောပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအေမြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်အိန္ဒိယထင်းချုပ်ရာကက်ရှမီးယားဒေသကရဲတပ်စိတ်တစ်ခုကိုသဘုံတွေတိုက်ခိုက်ခဲ့တာကြောင့်အရသား3ဦးသေဆုံးပြီးရဲတပ်ဖွဲ့ဝင်2ဦးကြာဆုံးရတဲ့အကြောင်းအိန္ဒိယရဲတပ်ဖွဲ့ကပြောပါတယ်။ရဲတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းတိုက်ခိုက်သူ2ဦးလည်းသေဆုံးပါတယ်။မနေ့စနေနေ့ကလမ်းမတော်တဆမှုတစ်ခုကိုရှင်းလင်းနေတော့ရဲတပ်စိတ်တိုက်ခိုက်ခံရတာဖြစ်တယ်လို့တာဝန်ရှိသူတို့ကပြောပါတယ်။ကက်ရှမီးယားဒေသကိုအိန္ဒိယလက်အောက်ကလွတ်မြောက်ရေးပါကစ္စတန်နဲ့ပူးပေါင်းရေးတို့အတွက်သဘုံအဖွဲ့အစည်းတွေဆဲဆုနှစ်တွေနဲ့ချီပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်။ကက်ရှမီးယားဒေသတစ်ခုလုံးပိုက်ဆိုင်နေဆိုပြီးလဲအိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံစလုံးကပြောဆိုနေကြတာပါ။ကက်ရှမီးယားဒေသကိုထိန်းချုပ်နိုင်ဖို့အတွက်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်ကြားစစ်ပွဲနှစ်ကြိမ်တိုက်ခဲ့ကြပါတယ်
။အမေရိကန်သမ္မတဒေါနယ်ထရမ့်ကနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ပို့ပြီးတော့လိုလားတယ်လို့ဝန်ခံထားပေမဲ့လည်းအမေရိကန်ပြည်ထောင်စုအနေနဲ့ဒေသတွေမှာချင်းငွေတွေထုတ်ချီးနေတဲ့အာရှဖွံ့ဖြိုးရေးဘဏ်ကိုထောက်ပံ့ကူညီမှုတွေလှုပ်လာဖို့မျှော်လင့်တယ်လို့အာရှဖွံ့ဖြိုးတိုးတက်ရေးဘဏ် ADB ဘဏ်ဥက္ကဋ္ဌကပြောလိုက်ပါတယ် ADB ဘဏ်ရဲ့အစုရှယ်ယာဒုတိယအများဆုံးဖြစ်တဲ့အမေရိကန်နိုင်ငံအနေနဲ့အမေရိကန်မှုဆောင်ဒါရိုက်တာတယောက်ကိုလည်းအများအားဖြင့်မခန့်ထားတာဟာတကယ်တော့မကောင်းဘူးဆိုပြီးတော့ ADB ဘဏ်ဥက္ကဋ္ဌတာကီဟီကိုနာကာအိုကဘဏ်ရဲ့နှစ်ပတ်လည်အစည်းအဝေးပြီးမှသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်အမေရိကန်အစိုးရအနေနဲ့ ADB ဘဏ်အတွက်ကိုယ်စားလှယ်တအုပ်ကိုအမြန်ဆုံးခန့်အပ်ဖို့မျှော်လင့်တယ်လို့နာကာအိုကပြောပါတယ်။ဒါပြန်လာတဲ့နေရာတွေအတော်များများကိုခန့်အပ်သွားဖို့လိုအပ်နေပြီးတော့ ADB ဘဏ်အတွက်ခန့်အပ်ထားတဲ့အမေရိကန်ရဲ့အရင်ကိုယ်စားလှယ်ဟောင်းနဲ့တူအရင်အစိုးရလက်ထက်ကခန့်ထားတဲ့တခြားသူတွေကိုပြန်ပြီးတော့ခေါ်ယူခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံဟာ ADB ဘဏ်ကိုအလူငွေတွေအများဆုံးထည့်ဝင်ထားတဲ့နိုင်ငံဖြစ်ပြီးတော့စီမံခန့်ခွဲမှုအပိုင်းမှာဥဆောင်လုပ်ကိုင်နေတာဖြစ်ပါတယ်။အမေရိကန်သမ္မတထရမ့်ကမကြာသေးခင်ကပဲဗဏ္ဍာရေးဝန်ကြီးဌာနရဲ့အမှုဆောင်ရာရှိချုပ်အယ်လီအက်ချ်မီလာကို ADB ဘဏ်နဲ့ဥရောပပြည်နယ်တည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဒါရိုက်တာဖြစ်ယာယီခန့်အပ်ထားခဲ့ပါတယ်။ဒါပေမဲ့မီလာဟာ ADB ဘဏ်ရဲ့နှစ်ပတ်လည်အစည်းအဝေးကိုတော့တက်ရောက်ခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ။
ဗနက်ဆွဲလာသမ္မတနီကိုလတ်မဒူရိုကိုတလားကျော်ကြာဆက်ပြီးဆန့်ကျင်ဆန္ဒပြတဲ့အနေနဲ့မနေ့စနေနေ့ကမြို့တော်ခရကတ်မှာအဖြူရောင်ဝတ်စုံတွေဝတ်ဆင်ထားတဲ့ယာနဲ့ချီတဲ့အမျိုးသမီးတွေခြိတက်ခဲ့ကြပါတယ်။ပြီးခဲ့တဲ့လကဆန္ဒပြသူတွေကိုလုံခြုံရေးအဖွဲ့တွေကမျက်ရည်ပုံးနေနဲ့ဖြိုခွဲခဲ့တာကိုကန့်ကွက်ရှုတ်ချတဲ့အနေနဲ့မနေ့စနေနေ့ကအတိုက်ခံခေါင်းဆောင်တွေနဲ့ဥပဒေပြုအမတ်တွေဦးဆောင်ပြီးပြည်ထရေးဝန်ကြီးဌာနကိုဥတီခြိတက်ခဲ့ကြတာပါ။ဆန္ဒပြသူတွေပြည်ထရေးဝန်ကြီးဌာနကိုမရောက်နိုင်အောင်အဓိကယုံဖြိုခွင်းရေးရဲတွေကတားဆီးခဲ့ကြပါတယ်။ဆန္ဒပြသူတွေနဲ့ရဲတွေကြားမှာတော့ထိတိုက်တွေ့မှုတချို့ရှိခဲ့ပါတယ်။ဆိုင်ငံထားတဲ့သမရရွေးကောက်ပွဲတွေကိုကျင်းပပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာပါ။သမရမဒူရိုကတော့အတိုက်ခံတွေကဆ ਿਆ နာသိမ့်ဖို့ကြိုးစားနေတယ်လို့ဆွဆွဲထားပြီးသူ့အနေနဲ့အခြေခံဥပဒေကိုပြန်လည်ရေးဆွဲဖို့လှုံ့ဆော်နေပါတယ်။ဗနက်ဆွဲလာနိုင်ငံရဲ့တချို့မြို့တွေမှာလည်းလူမှုချစ်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေပါတယ်ရှင်။
ဧရတောင်ကိုတက်ဖို့ကြိုးစားစဉ်တောင်ကြီးကစခန်းမှာတည်ဆုံသွားခဲ့တဲ့အသက်85နှစ်အရွယ်နီပေါနိုင်ငံသားရဲ့ရုပ်အလောင်းကိုဒီကနေ့တနင်္ဂနွေနေ့မှာခတ်မန်ဒူးမြို့တော်ကိုပြန်လည်တည်ဆောင်ခဲ့ကြပြီဖြစ်ပါတယ်။မင်းဘာဟာဒူအာရှာချန်ဟာပေပေါင်း 2935 ဘီမြင့်နဲ့ဧရတောင်ကိုတက်တဲ့အထက်မှာအသက်ကြီးဆုံးအဖြစ်နဲ့စံချိန်တင်နိုင်ဖို့ကြိုးစားခဲ့စဉ်အခုလိုတည်ဆုံသွားခဲ့တာပါ။ရှာချန်ဟာလွန်ခဲ့တဲ့2008ခုနှစ်တုန်းကအသက်86နှစ်အရွယ်မှာအီရတ်တောင်ထိပ်ကိုတက်ရောက်ပြီးတော့အသက်ကြီးဆုံးတက်ရောက်နိုင်သူအဖြစ်စံချိန်တင်ခဲ့ပွားတယ်။ဒါပေမဲ့ပြီးခဲ့တဲ့2013မှာတော့ဂျပန်နိုင်ငံကအသက်80အရွယ်ယူအီချီယိုမီရူရာဟာအီရတ်တောင်ထိပ်ကိုတက်ပြီးတော့အသက်ကြီးဆုံးတက်ရောက်သူအဖြစ်နဲ့စံချိန်တင်ထားခဲ့တာပါ။ရှာချန်အခုလိုကွယ်လွန်သွားတာဟာကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့နီဘောတောင်တဲ့အဖွဲ့ချုပ်ဥက္ကဋ္ဌကပြောပါတယ်။အီရတ်တောင်ရဲ့အောက်ခြေကတောင်ကြီးစခန်းမှာရှိတဲ့ဆရာဝန်တွေကတော့ရှာချန်ဟာနှလုံးရောဂါကြောင့်တည်ဆုံသွားတာဖြစ်နိုင်တယ်လို့တန်ကြားရှိနေပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံပေါ်မှာပြန်တန်းနေတဲ့အမေရိကန်နဲ့ရုရှားနိုင်ငံတို့ကစစ်လေရင်တွေဝေဟင်မှာမတော်တဆမဖြစ်ရေးအတွက်ရည်ရွယ်လှုံ့ဆော်ထားတဲ့သဘောတူညီချက်ကိုပြန်လည်အသက်သွင်းဖို့သဘောတူလိုက်ပြီလို့ထိတ်တန့်အမေရိကန်နဲ့ရုရှားစစ်ဖက်အရာရှိတွေကပြောပါတယ်။အမေရိကန်ပူရယ်စေဥစည်းချုပ်များရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ဒ်နဲ့ရုရှားဗိုလ်ချုပ်ကြီးဗီလာရီဂီယာစီမော့ဖ်တို့နှစ်ဦးတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားတာမှာ2015ခုနှစ်ကစတင်ခဲ့ပြီးမနစ်ကတစ်နှစ်လုံးနီးပါးအသုံးပြုခဲ့တဲ့ဆီးရီးယားလေကြောင်းပိုင်နဲ့အသုံးပြုရေးဆိုင်ရာနှစ်နိုင်ငံကြားရရှိထားတဲ့သဘောတူညီချက်ကိုအပြည့်အဝပြန်လည်အသက်သွင်းဖို့သဘောတူခဲ့ကြတာဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ကို bamis.voanews.com အင်တာနက်ဆာမျက်နှာကနေကျွန်တော်တို့ထုတ်လွှင့်နေခြင်းအတွင်းဓာတ်ရိုက်နားဆင်နေပါတယ်။အမေရိကန်ပြည်ဝင်ခွင့် H1B ဗီဇာအခက်အခဲခုခံစွမ်းအားမြင့်တဲ့ဘက်တီးရီးယားပိုးတိုက်ဖျက်ရေးပရိစီဝဆေးသစ်ထုတ်ဖို့ WHO ရဲ့နှိုးဆော်ချက်စတဲ့နိုင်ငံတကာသတင်းလွှာတွေမတင်ဆက်ခင်အခုအရင်ဆုံးတော့ရာသီဥတုဆိုးဝါးနေတဲ့မြန်မာပြည်တွင်းအခြေအနေကြည့်အောင်ပါ။စကိုင်းတိုင်းကဏီမြို့မှာမေလ5ရက်နဲ့6ရက်နေ့တွေတုန်းကလေပြင်းတိုက်မိုးသီးကြွေပြီးတစ်ပင်ပြိုလဲတာတွေကြောင့်အင်ဂျီပေါင်း263လုံးပျက်စီးခဲ့ပြီးသာသနိကအဆောက်အုံ4လုံးစာသင်ကျောင်း9ကျောင်းနဲ့ဌာနဆိုင်ရာအဆောက်အုံတွေ9ခုလောက်ပျက်စီးသွားသလိုလူတဦးလည်းသေဆုံးခဲ့ရပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ VOA သတင်းတော့မအေးမှသတင်းပေးပို့ထားတာ
ပါ။နှစ်စဉ်နှစ်တိုင်းသဘာဝဘေးဒဏ်ကိုကြုံခဲ့ရတဲ့စကိုင်းတိုင်းကဏီမြို့မှာတော့မေလ5ရက်နေ့နဲ့6ရက်နေ့တွေမှာလေပြင်းတိုက်တာမိုးသီးကြွေကြတာတွေတစ်ပင်ပြိုလဲတာတွေကိုကြုံခဲ့ကြရတာပါ။မေလ6ရက်နေ့မှာတော့လေပြင်းတွေတိုက်တာပြင်းထန်ပြီးအဆောက်အဦတွေပျက်စီးမှုတွေဖြစ်ရကြောင်းဒုတဦးသေဆုံးမှုဖြစ်ခဲ့ကြောင်းကိုတော့သကိုင်းတိုင်းကဲဆယ်ရီးနဲ့ပြည်လဲနေရာချထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးစဝီလီဖရန်ကပြောပါတယ
်။လူနေအိမ်ကလည်းတော့ပဲနေရာ63ပေါ့ဟုတ်ကဲ့နေရာ63မိုးလံနောက်တော့ဒီကဆောက်ကလေးလုံးဟာသင်ကျောင်းကိုခွင့်ကြောင်းသမဆိုင်ရဆောက်က9ခုအလီရာပါဟဲ့ဟုတ်တို့ဒီပိုင်းလန်တော်တို့ဘာလို့ပေါ်လေးနောက်သစ်ပင်သစ်ကိုင်းတူရထီသွားတော့ဘာလို့အဲ့မျိုးတွေပါဗျာဟိုကျွန်တော်တို့ကအဲ့ဒါတော့ဟိုတော့ပေါ့တင်ယူသူ့ဘနချလန်နေဘာညာအဲ့ဒီဘလူဖြစ်တယ်ဆိုတာတော့အသေးစိတ်တော့စင်ကောက်ခိုင်းတာတော့ပါဗျာ
ကဏီမြို့ကိုမေလ6ရက်နေ့ကသခိုင်းတိုင်းဝန်ကြီးချုပ်လည်းလာရောက်ကြည့်ရှုခဲ့ပြီးလိုအပ်တဲ့ထောက်ပံ့မှုတွေပေးဖို့အတွက်စီစဉ်နေကြပါတယ်ဒီထက်မှာမေလ5ရက်နေ့ကတည်ဆုံးသူတဦးကိုတော့ထောက်ပံ့ငွေ3သိန်းပေးခဲ့ပြီးအင်ဂျီပစ္စည်းမှုပေါ်မူတည်ပြီးထောက်ပံ့မှုများပေးသွားမှာဖြစ်တယ်လို့လည်းသခိုင်းတိုင်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးစဝီနီဖရန့်ကပြောပါတယ်
ကျွန်တော်အခုပဲဝန်ကြီးချုပ်နဲ့အတူသွားပြီးတော့ပြန်ရောက်တာပါအခုလည်းဟုတ်ကဲ့ ူထောက်ပံ့မှုအတွက်လုပ်ထားတာတော့ဟိုတော့သူ့ဆယ်ကျောက်ကိုဟိုတော့ဟိုငွေ2000လုံးပေါ့
ဟုတ်ကဲ့
နောက်ဆယ်ကျက်25ကျက်ကိုသုံးတော့25နဲ့30ကဟိုက5000 30အထက်ကို5000ပေါ့ပြူတဲ့အိမ်ကတော့ကျွန်တော်တို့ဟိုတော့ပေါ့တသိန်းပေါ့အဲ့လိုမျိုးထောက်ပံ့မှုတွေတော့လုပ်ထားတာပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ဒီသုံးတော့ကညာတော့မနေ့ကတော့မဖြစ်ဘူးအရှိတရေကတော့တယောက်ရှိတယ်အဲ့ဒါတော့ဟိုတော့3000ပေါ့အဲ့လိုမျိုးဆိုရင်9ရက်နေ့ကဖြစ်တာပေါ့ဟုတ်ကဲ့
ဟုတ်ကဲ့
ဒီရက်နေ့ဖြစ်တယ်ဒီကနေ့အလီတိုက်တာပါပဲသူကထမ်းနေတဲ့ချိန်လီတိုက်ပြီးတော့လီတိုက်တော့သူထမ်းတက်တော့ထမ်းတက်သမားပေါ့
ဟုတ်ကဲ့
ထမ်းတက်ပြီးတဲ့အချိန်မှာလီတိုက်တော့အမှပြုတ်ကြအဲ့လိုမျိုးဖြစ်တော့မှာ
ဟုတ
်ကဏီဒေတာဟာနှစ်စဉ်သဘာဝဘေးဒဏ်ကိုကြုံနေရတယ်လို့လည်းဆက်ပြောပြပါတယ
်ဟုတ်ကျွန်တော်တို့စကိုင်းတိုင်းကပို့တော့ပုံမှန်အချင်းတော့ဟိုအေဝေလာဥစားပေါ့လာအဆန်းဆိုရင်ကျွန်တော်ကကလေးတမူအဲ့ပဲကဖြစ်တော့မေလာဆိုရင်တော့ဒီစကိုင်းတိုင်းအောက်ပိုင်းအဓိကဖြစ်တော့ဘောနော်အဲ့လိုဆိုအခုကကျွန်တော်များများလည်းဖြစ်ပြီးတော့ကလေးပဲဖြစ်ပြီးပြီတမူပဲလည်းဖြစ်ပြီးပြီနောက်ဒီဘက်ဟိုသာအခုဆိုရင်ဒီဘက်အောက်ဘက်ကမြို့တော်များများဖြစ်သွားပြီးစကိုင်းရင်မြောင်ရင်မြင်းမှုရဲ့အဲ့ပဲကြံ့နေတာဘောနော်
ဟုတ်ကဲ့
ဟုတ်ကဲ
့ဟုတ်ကဲ့
ဆန်တဲ့မြို့နယ်တွေကတော်တော်ဖြစ်သွားပြီဟုတ်ကဲ့
ဆုံးရှုံးပျက်စီးမှုတွေကိုဆက်လက်ကြောက်ရွံ့နေသေးဖြစ်ပြီးတဘာဝဘေးဒဏ်ကိုကာကွယ်နိုင်ဖို့အတွက်လည်းပြင်ဆင်မှုတွေလုပ်နေကြရလို့လည်းဒေသခံတွေကဆိုပါတယ်မိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနရဲ့မေလ9ရက်နေ့မနက်ပိုင်းအချိန်တိုက်ထွာချက်များအရသခိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်နဲ့ကယားပြည်နယ်တို့မှာမိုးချစ်ချုံရွာမယ်ဆိုပြီးပြောဆိုထားပါတယ်ရှင
်။ထိုင်းချေဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတွေတင်ဆက်သွားပါမယ်။အမေရိကန်ကုမ္ပဏီတွေအနေနဲ့ H1B ဗီဇာနဲ့ဒီနိုင်ငံသားကျွမ်းကျင်ပညာရှင်တွေကိုငှားညံ့ရမှာပိုပြီးခက်ခဲအောင်သမ္မတဒေါ်နယ်ထရမ့်ကအမိန့်ကြေညာချက်တရက်ကိုလက်မှတ်ရေးထိုးပြီးမကြသေးခင်ကထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုတဲ့ H1B ဗီဇာနဲ့အများဆုံးအလုပ်လုပ်နေကြတဲ့အိန္ဒိယလူမှုအတိုင်းဝိုင်းကြားမှာတော့ဒီအမိန့်ကြေညာချက်နဲ့ပတ်သက်ပြီးစိုးရိမ်နေကြပါတယ်။ Asia Sri Lanka Cancer မြို့ကနေသတင်းပေးပို့ထားတာကိုကိုအောင်ကပြောပြမှာဖြစ်ပါတယ်
။ Cricket ကစားရာကိုချိန်နဲ့တက်ကြတဲ့အိန္ဒိယရွှေပြောင်းချစ်ချာနေထိုင်သူတွေနဲ့ဖွဲ့စည်းထားတဲ့ Cricket အသင်းပေါင်းလွန်ခဲ့တဲ့10နှစ်အတွင်း24သင်းအထိရှိလာပြီးကစားသမားပေါင်း300ကျော်ဟာ Cancer City မြို့မှာနေထိုင်ကြပါတယ်။ American ပြည်အောင်စုအလဲပိုင်းကဒီမြို့ကိုပြောင်းရွှေ့နေထိုင်ပေးလိမ့်မယ်လို့ထင်မှတ်ထားကြောင်းအနီးစင်းကပြောပါတယ်။
And we moved here from New York.
New York မြို့ကနေဒီလိုပြောင်းလာဖို့ဘယ်တော့မှစိတ်ကူးရမရှိခဲ့ပါဘူး
။
Kansas ကိုဘယ်သူကလာကြမှာလဲဗျာ။ဟုတ်တယ်မလား
။မကြသေးခင်လကပဲစင်းတယောက် American နိုင်ငံသားဖြစ်လာတာပါ။ဒါပေမဲ့လည်း H1B visa နဲ့လာရောက်အလုပ်လုပ်ကင်နေကြတဲ့သူ့ရဲ့လုပ်ဖို့ကင်မဲ့တွေအတွက်တော့သူကပူပန်းနေပါတယ်။အနေဆုံးတော့ကလစာနှစ်ဆတိုးမြင့်ဖို့လှုပ်ဆောင်မယ်လို့ Trump အစိုးရအဖွဲ့ကပြောဆိုထားတာကြောင့်ကုမ္ပဏီတွေကလုပ်သားအင်အား short ပေါ်မှာကိုစိုးရိမ်နေကြတာပါ H1B visa နဲ့နေထိုင်တဲ့ Akhil Kodaru က
If I get into H1
H1 နဲ့နေနေရတဲ့ကျွန်တော်တို့ကိုလစာ3,000-3,000အထိပေးရမယ်လို့ပြောလိုက်ကုမ္ပဏီကကျွန်တော်ကို15ကျင်းမှာငှားတော့မှာလေဆိုတော့ကျွန်တော်အလုပ်ပြုတ်ပြီးဒီအလုပ်ကိုဆက်လုပ်နိုင်တော့မှာမဟုတ်ပါဘူး
Kansas City မြို့မှာဌာနချုပ်ရုံးဆိုင်တဲ့ Sprint ကုမ္ပဏီမှာဆိုရင်လဲတောင်အာရှနိုင်ငံကကျွမ်းကျင်လုပ်သားအများပြဟာ H1B visa နဲ့အလုပ်လုပ်ကင်နေကြတာပါကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့ VJ Kumar Kalimuthu Ponnusamy က
After doing
Master ဘွဲ့ရအောင်ဒီကျောင်းတက်ရတော့ဒီကကျောင်းတွေကိုပတ်စံတွေအများကြီးပေးထားရတာလေအခုတော့ဒီကုမ္ပဏီအတွက်အလုပ်လုပ်ပေးနေရတာပေါ့ဗျာ
အနာဂတ်မှာအလုတ်ကင်ဆက်ပြီးတော့မြဲမြဲမသေးကြပါမယ့်ဒီမျိုးမှာဆက်ပြီးတော့နေထိုင်သွားဖို့တချို့ကလည်းစဉ်းစားထားပါတယ်။အိန္ဒိယလူမျိုး9000လောက်ဟာ Kansas City မြို့မှာနေထိုင်ပြီးအိန္ဒိယစားတောက်ဆိုင်စားတောက်ကုန်ရောင်းဆိုင်တွေဖွင့်လာတာ10စုနှစ်ကြာရှိခဲ့ပါပြီခင်ဗျာ
။တော်ရစင်များရှင်မြန်မာနိုင်ငံကအင်တာနက်စာမျက်နှာတွေလူမှုကွန်ရက်တွေမှာသတင်းမားတွေကောလာဟလတွေဖြန့်ချီပြီးတော့တိုင်းပြည်မှာမတီမငြိမ်ဖြစ်အောင်ကြိုးပမ်းနေတယ်လို့အစိုးရကသတိပေးလိုက်ပါတယ် Facebook အင်တာနက်လူမှုကွန်ရက်တွေလို့သတင်းတွေပြန့်နှံ့လွယ်တဲ့ဤပညာတွေတိုးတက်လာတာနဲ့အမျှသတင်းမှန်တဲ့သတင်းမားဘယ်လိုခွဲခြားနိုင်မလဲလူမှုကြားမှာသတင်းမှန်ရအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ် ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VO ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
နာမည်အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ကျန်းမာရေးသတင်းတစ်ပုဒ်တင်ပြပါမယ်။ဘက်တီးရီးယားပိုးတွေမှာခုခံစွမ်းအားမြင့်လာတာကိုတိုက်ဖျက်ဖို့အတွက်ပဋိဇီဝဆေးဝါးသစ်တွေအများဆုံးဖော်ဆက်ဖို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကတိုက်တွန်းထားပါတယ်။လူကျန်းမာရေးကိုအကြီးအကျယ်ထိခိုက်စေတဲ့ဘက်တီးရီးယားမျိုးနွယ်စု12စုကိုပထမဆုံးအကြိမ်ဖြစ် WHO ကစာရင်းပြုစုထုတ်ပြန်ပါတယ်။ဂျနီဗာမြို့မှာရှိတဲ့ WHO ဌာနချုပ်ကနေလီဆာရှရိုင်းသတင်းပေးပို့ထားတာကိုမအေးတန်တာကြောပြောပြမှာပ
ါဘလောက်အရေးတကြီးလိုအပ်နေလဲဆိုတာပေါ်မူတည်ပြီးတော့ဒီစီးရင်ကို WHO ကအမျိုးအစား၃မျိုးခွဲထားပါတယ်ဒါပေမဲ့ကမ္ဘာပေါ်မှာကြောက်စရာအကောင်ဆုံး Super Bugs လို့ခေါ်တဲ့ရောဂါဆိုးကြီးတွေကတချို့ကတော့ဒီစီးရင်ထဲမှာမပါဘူးလို့ကျန်းမာရေးနဲ့တီထွင်ကျန်းစားမှုဌာနလက်ထောက်ညွှန်ကြားရေးမှူးချုပ် Mary Balkini ကအခုလိုပြောပါတယ်
The bacteria responsible for tuberculosis was not included in this exercise as there is
TB အဆုတ်နာယောဂါကတော့သူ့ကိုနိုင်တဲ့ဗတိဇီဝဆေးဖော်ဆနိုင်ဖို့ဆိုတာ R&D သုတေသနနဲ့ဆေးဝါးဖော်ဆမှုဌာနအတွက်အရေးကြီးဆုံးဦးစားပေးကိစ္စဖြစ်တာမို့လို့အခုထုတ်လိုက်တဲ့ bacteria စီးရင်ထဲမှာ TB ယောဂါဖြစ်စေတဲ့ bacteria ကိုတော့ထည့်သွင်းမထားပါဘူး
တလူရေချိုကပြုစုတဲ့စီးရင်ထဲမှာခွဲထားတဲ့အမျိုးအစား၃မျိုးကတော့အထူးအရေးကြီးဦးစားပေးအရေးကြီးဦးစားပေးနဲ့အတန်းအထင်ဦးစားပေးလို့ဖြစ်ပါတယ်။အဲ့မှာအထူးအရေးကြီးအုပ်စုတွေမှာတော့ဆေးမျိုးစုံမတိုးတဲ့ဘက်တီးရီးယားတွေပါဝင်ပါတယ်။အဲ့ဘက်တီးရီးယားတွေကဆေးရုံတွေဘဝရိပ်သာတွေလူနာတွေကြားမှာလေဝင်လေထွက်ပေါက်တွေသွေးသွင်းပိုက်တွေမှာပြန့်နှံ့နေတာပါ။ဒီဘက်တီးရီးယားကြောင့်ပြင်းထန်ပြီးတော့တစ်ခါတလေအသက်အန္တရာယ်ဆိုးရိမ်ရတဲ့ရောဂါကူးစက်မှုတွေဖြစ်ပေါ်စေတယ်လို့ WHO ကဆိုပါတယ်။အရေးကြီးတဲ့အတန်အသင့်အရေးကြီးအုပ်စုတွေမှာတော့စီးပူညောင်းကြယောဂါလိုဆယ်မွန်နဲလာပိုးကြောင့်ဖြစ်တဲ့အစာအဆိပ်သင့်မှုတွေလိုအဖြစ်များတဲ့ဝေနာတွေဖြစ်ပေါ်စေတဲ့ဆေးမပေါက်ဘက်တီးရီးယားတွေပါဝင်ပါတယ်။ Miss Kinney ကပဲ
Today just when resistance to antibiotics is reaching alarming proportion the pipeline is practically dry.
ဘရစ်စီဝါဆေးမတိုးတော့တဲ့အခြေအနေကစိုးရိမ်စရာအနေထားကိုရောက်လာတဲ့ဒီကနေ့ခေတ်အချိန်မှာအဲ့ဒီအနေထားကနေတိုးတက်မှုရှိသွားအောင်ပံ့ပိုးပေးတဲ့အရာတွေကလည်းလိုက်မလာပါဘူး။ပြဿနာကသိပ်ပံရှူထောင်းကပြောမယ်ဆိုရင်ဘရစ်စီဝါဆေးတစ်တမျိုးရှာဖွေတွေ့ရှိဖို့အရန်ပိုခက်လာပါတယ်။ပြီးတော့စီးပွားရေးရပြောမယ်ဆိုရင်လည်းအများအစွန်သိပ်မရှိလာပါဘူး။ပြီးတော့ဘရစ်စီဝါဆေးဆိုတာများသောအားဖြင့်ရေရှည်တောက်ရတဲ့ဆေးမဟုတ်ပါဘူး။ဆိုလိုတာကနာတာရှည်ယောဂါတွေမှာပေးတဲ့ဆေးဆွဲတောက်ရပုံမျိုးမဟုတ်ပါဘူးဒီဆေးမျိုးတွေကတော့အရင်နေစိုက်ထုတ်ထားသမျှထိုက်ထိုက်တန်ပြန်ရပါတယ
်ဒီယောဂါတွေတွေဆေးဝါးသစ်ဖော်ဆက်နိုင်ရဒေါ်လာတန်း2000ချပေးဖို့အဆိုပြုလွှာတင်ထားပြီလို့မစ်ကန်နီကပြောပါတယ်ဒီငွေတွေနဲ့ဆေးဝါးထုတ်လုပ်ရေးကုမ္ပဏီကြီးတွေပဋိဆေးဝါးဆေးသစ်တွေရှာဖွေဖော်ဆက်ရေးတွေမှာစတင်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်တရုတ်နဲ့ဗြိတိန်နိုင်ငံတို့ကတော့ဒီရမုံငွေထဲမှာဒေါ်လာ82တန်ထည့်ဝင်ဖို့ကတိပြုထားပြီးကြပြီလို့မစ်ကန်နီကပဲပြောသွားပါတယ်ရှင
်မအေးတန်တာကြောင့်ဖြစ်ပါတယ်မွန်ဂိုလီးယားနိုင်ငံဂူပီတဲ့ခန္ဓာရတဲ့ Flaming Clips ဒေတာအနီးကဒိုင်နိုဆောအယိုးစုတစ်ခုကိုကြည့်ဖို့ကမ္ဘာလှည့်ခီးတဲ့တွေကိုမွန်ဂိုကျေးလက်ဒေတာကန် Galagrish တယောက်လိုက်လံပို့ဆောင်ပြသပူးပါတယ်။ဒါပေမဲ့ဒီနေ့မှာတော့ဒီဒိုင်နိုဆောအယိုးစုကြီးပျောက်ဆုံးသွားပါတယ်။ဒီဒိုင်နိုဆောအယိုးစုပျောက်ဆုံးမှုဟာမွန်ဂိုလီးယားနိုင်ငံတွင်ဒိုင်နိုဆောရုပ်ကျွင်းပျောက်ဆုံးမှုအများအပြားတွေကတစ်ခုဖြစ်ပါတယ်။ဒီအကြောင်း AFP သတင်းပေါ်အခြေခံပြီးမတ်တင်ဂီတိုက်ပြောပြပါမယ်
။မွန်ဂိုလီးယားနိုင်ငံဂိုဘီတဲကန္တရကဒိုင်နိုဆောရုပ်ကျွင်းတွေချီဖို့ကမ္ဘာလှည့်ခီးတဲ့တွေအချိုက်တွေရဒေတာတစ်ခုပါမွန်ဂိုလီးယားနိုင်ငံမှာလွန်ခဲ့တဲ့ရာစုနှစ်တစ်ခုနီးပါးကဒိုင်နိုဆောဥတွေတွေ့ရှိပြီးတဲ့နောက်မှာတော့သိပ္ပံပညာရှင်တွေနဲ့ရုပ်ကျင်းရှာဖွေသူတွေအရှိုးအရှိုးရောက်လာခဲ့ကြသလိုထောင်နဲ့ချီတဲ့ကြောက်ဖြစ်ရုပ်ကျင်းတွေပျောက်ဆုံးခဲ့ပါတယ်အများစုကတော့ပြပကစူဆောင်းသူတွေစီမှာရောက်နေပါတယ်မွန်ဂိုလီးယားဒေတာကန်ဂလက်ဂရရှက်ကတော့သူ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်တကယ်ကြောက်ချင်သူတို့လည်းတကမ္ဘာနဲ့သခဲတော်ရချောတော်ချောချောတော်
1990ပြည်လွန်နှစ်တွေကစလို့ဒိုင်နိုဆောအယိုးစုတွေကိုရှာဖို့လာကြတဲ့ခီးသွွားကုမ္ပဏီတွေအပါအဝင်ခီးသွွားတွေကိုကျွန်တော်စပြီးကူညီပေးခဲ့ပါတယ်။အဲ့ဒီချိန်တွေတော့ငါတို့ အကျိုးစုတွေတွေ့ပြီးမကြခင်မှာပဲအဲ့ဒီအကျိုးစုတွေတူးဖော်ပြီးပျောက်သွားတာပါပဲ
ဒိုင်နိုဆော့ကြောင့်ဖြစ်ရုပ်ကျွင်းတွေရှိရာဟက်တာ1000ရှိတဲ့မွန်ဂိုလီးယားအမျိုးသားပန်းချံရဲ့တဦးတည်းသောအချိန်ပြည့်ကြီးကျက်စောင့်ရှောက်သူဆရင်ဂျက်မွန်ဆိုင်ခန့်ကတော့ရာဇဝတ်မှုတွေမဖြစ်ရလေအောင်ရဲတွေစေတနာဝန်ထမ်းတွေနဲ့လက်တွဲအလုပ်လုပ်နေပေမဲ့ဒိုင်နိုဆော့ကြောင့်ဖြစ်ရုပ်ကျွင်းတွေရှိရာတဲကန္တရကိုသူတူဦးတည်းကင်းလဲဖို့ကတော့မဖြစ်နိုင်ဘူးလို့ပြောပါတယ်
Ernest Monotas Basin bit nursing a mitel chin de tirig bari
chao phi yau chin rue kho khan ya da ti be me takho rue go ro ma sha nai ma u be rong ga ma di takho rue go ma mi khe ba u
data khan rue ga ro di chao phi yau chin ni tan ya tan ji shi de so ra taw ma ti ba u 2012 khun ni ka sa lo mongolia asu ya ga pyaw song twa de dinosaur yau chin de go nai ngan da ga pya dai chi rue na hollywood yau shin a chaw mo nicholas cage to lo ဒိုင်နိုဆောရုပ်ကျွင်းစုဆောင်သူတွေခြံကနေပြန်တောင်းဖို့လုပ်နေပါပြီ။ဒီရုပ်ကျွင်းတွေကိုဒေါ်လာ3000ချီပေးပြီးတော့ဝယ်ယူထားကြတာပါ။မွန်ဂိုလီးယားနိုင်ငံဥလန်ဘာတာကပြတိုင်မှာဆိုရင်နိုင်ငံရဲ့ခြားကနေပြန်ရထားတဲ့ဒိုင်နိုဆောရုပ်ကျွင်းတွေကိုပြသထားပါတယ်။ဒီထဲကတချို့ကဒေါ်လာ1000ကျော်တန်ပါတယ်။မွန်ဂိုလီးယားရှင်ချင်းမှုအားကစားနဲ့ခီးသွွာလာရေးဝန်ကြီးဟောင်းဝိုင်ယွန်းဂျရဲစရီတင်ပါကတော့အခုလိုပြောပါတယ
် The US black market was the Mongolia's end point where
မွန်ဂိုလီးယားကကြောက်ဖြစ်ရုပ်ကျွင်းတွေကအမေရိကန်ပြည်အောင်စုကမှောင်ခိုဈေးကွက်ထဲမှာအဆုံးသတ်ပါတယ်ဒါကြောင့်မလို့အမေရိကန်ကဒီလိုမျိုးမှောင်ခိုဈေးတွေကိုအာဏာပိုင်တွေကပိတ်ပေးစေချင်တာပါဒါဆိုရင်ကြောက်ဖြစ်ရုပ်ကျွင်းတွေဒီလောက်ဈေးကြီးလာမှာမဟုတ်ပါဘူ
းနှစ်နဲ့ချီပြီးပြန်လဲစုစည်းခဲ့တာမှာတော့မွန်ဂိုလီးယားကိုဒိုင်နိုဆောရုပ်ကျွင်းတွေထပ်ပြီးတော့ရောက်ရှိလာနေကြပါတယ်တနည်းမှာတော့ဒိုင်နိုဆောတွေတစ်ချိန်ကနေထိုင်ကျဆားခဲ့ရာမွန်ဂိုလီးယားမှာသူတို့ရဲ့ရုပ်ကျင်းတွေကိုပြန်ပြီးစုစည်းထားရှိနိုင်ဖို့မွန်ဂိုတို့မျှော်လင့်ထားကြပါတယ်ရှင်
။မတ်တင်ဂီတိုက်တင်ပြခဲ့တာပါ။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email list burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာလိုက်တာမှ855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြမှာဖြစ်ပါတယ
်ပြင်သစ်သမရနောက်ဆုံးအကြော်ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါတယ်ပြင်သစ်ခေတ္တသမိုင်းမှာအခြေတင်အငင်းပွားပွဲအများဆုံးရွေးကောက်ပွဲတစ်ခုဖြစ်တယ်လို့လည်းပြင်သစ်ပြည်သူတွေကပြောဆိုကြပါတယ်ကမ္ဘာလွတ်ဆိုင်ရာဖြစ်တည်မှုနဲ့အတူလက်ရောညီတွေဆက်လက်နေထိုင်မလားဒါမှမဟုတ်လေဥရောပတမကကနေခွဲထွက်ပြီးကိုပိုင်လမ်းကြောင်းတစ်ခုကိုဖော်ဆောင်မလားဆိုတာကိုဆုံးဖြတ်မဲ့ရွေးကောက်ပွဲလို့လည်းပြောဆိုကြတာပါအလို့အကန်ရွှေပြောင်းဝင်ရောက်မှုနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကြီးစိုးထားတဲ့ဒီကနေ့ကျင်းပနေတဲ့ဒုတိယနဲ့နောက်ဆုံးအကြော်တမရရွေးကောက်ပွဲမှာတော့ဥရောပတမကကိုလိုလားသူစီးပွားရေးဝန်ကြီးဟောင်းအလဲအလတ်ဝါဒီအီမန်နျူအယ်မက်ခရွန်နဲ့ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်သူအမျိုးသားရေးဝါဒီမရင်းလက်ပန်တို့ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာဖြစ်ပါတယ်နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းချီပုတ်မြို့မှာ2014ခုနှစ်ကဘိုကိုဟာရမ်အဖွဲ့တွေပြန်ပေးဆွဲသွားခဲ့တဲ့အကြောင်းသူတွေထဲက82ဦးလို့ကိုဘိုကိုဟာရမ်အဖွဲ့ကပြန်လွှတ်ပေးလိုက်ပါတယ်။လွှတ်ပေးလိုက်တဲ့အကြောင်းသူလေးတွေဟာနိုင်ဂျီးရီးယားနိုင်ငံမြို့တော်အပူဂျာကိုဒီကနေ့တနင်္ဂနွေနေ့မှာပြန်ရောက်လာခဲ့ပြီးတမရမူဟာမာဒူဘူဟာရီကိုဒီကနေ့နောက်ပိုင်းမှာတွေ့ဆုံသွားဖို့လည်းရှိပါတယ်။သူတို့ရဲ့မိသားစုဝင်တွေနဲ့မတွေ့ခင်မှာတော့သူတို့ကိုကျန်းမာရေးစစ်ဆေးမှုတွေလှုပ်ဆောင်သွားမှာဖြစ်ပါတယ်။အမေရိကန်စစ်ရေးအကြံပေးတွေညီထိုင်ရာအီရတ်နိုင်ငံမြောက်ပိုင်းကစစ်အခြေစိုက်စခန်းတစ်ခုကိုစစ်သွေးကြွတွေတိုက်ခိုက်တာကြောင့်နှစ်ဦးသေဆုံးပြီး6ဦးဒဏ်ရာရတယ်လို့အီရတ်လုံခြုံရေးတပ်ဖွဲ့တွေကပြောပါတယ်။သေဆုံးဒဏ်ရာရသူတွေထဲမှာအမေရိကန်တွေပါသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ဂီထိုက်ပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Justin Tate ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 အထိ line မီတာ 19.25 ဒုကနေတင်ဆက်ခဲ့တာပါ။ VOA ကိုနောက်အားပေးနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီအကြာမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.